VOA ကမ္ဘောဒီးယားဌာနအက်ဒီတာကင်ဆမ်မန်းကိုအက်ဒီတာဦးကျော်စန်းသာဆက်သွယ်မေးမြန်းထားတာကိုလည်းတင်ပြမှာပ
ါဒီကနေ့မှာပဲအာဆီယံလက်ရဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံမှာပြုလုပ်မဲ့အာဆီယံနိုင်ငံကြီးဝန်ကြီးများရဲ့ retreat ခေါ်တဲ့စီးပွားပွဲမှာမြန်မာနိုင်ငံကိုယ်စားလှယ်မပါဘဲနဲ့ဒီကိစ္စကိုဘယ်လိုကင်တွယ်ဆွေးနွေးရမလဲဆိုတာနဲ့ပတ်သက်ပြီးတော့အာဆီယံရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လေ့လာခဲ့တဲ့ဗီယိုကမာထနာကအက်ဒီတာကင်ဆမ်မန်းကတော့သူရဲ့အမြင်ကိုအခုလိုပြောပါတယ
် in the meeting last year in April all the head of state including the junta leader also agreed to the 5-point consensus
မနေ့ကအာဆီယံခေါင်းဆောင်တွေအစည်းအဝေးပွဲမှာစစ်ကောင်စီခေါင်းဆောင်ကိုဖိတ်ခေါ်ပြီးဘုံသဘောတူညီချက်၅ချက်ကိုချမှတ်ခဲ့တာတွေရှိပါတယ်အခုနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးပွဲမှာလည်းဒီ၅ချက်ပါအတိုင်းပြစ်ခတ်ဆုံးသက်ရေးဘယ်လိုလုပ်ကြမလဲဆိုတာညှိနှိုင်းကြပါလိမ့်မယ်
ဒါပေမဲ့မြန်မာပြည်သူတွေကောနိုင်ငံတကာကပါပြောနေကြတာကတော့ဒီကိစ္စပြည်လည်ရေးအတွက်အဓိကတွစ်ဆွန်တဲ့ပုဂ္ဂိုလ်ဟာဒေါအောင်ဆန်းစုကြည်ဖြစ်တယ်လို့ဆိုနေကြတယ်ဒါကြောင့်သူနဲ့တွေ့ဖို့လိုတယ်ဒါပေမဲ့အဲ့လိုတွေ့ဖို့ဆိုတာကဖြစ်နိုင်မှာမလားအခုဒီခေတ်စဉ်မှာ
Yes and so far what we've heard is the junta leader has already agreed to welcome the ASEAN chair
ဟုတ်ပါတယ်ကျွန်တော်သိရတော့ဆိုရင်တော့စစ်ကောင်စီကြီးကလည်းအာဆီယံဥက္ကဋ္ဌရဲ့အထူးတန်ကိုကြိုဆိုဖို့သဘောတူထားပြီးဖြစ်ပါတယ်သူ့ကိုမြန်မာနိုင်ငံမှာတခြားအုပ်စုတွေနဲ့တွေ့ခွင့်ပေးဖို့သဘောတူထားပြီးလို့သိရပါတယ
်သူနဲ့တွေ့ခွင့်မရလည်းပဲအာဆီယံကိုယ်စားဦးတော်ဆက်ပြီးတော့ဆက်လွှတ်မှာပဲဆိုတဲ့သဘောလို့ယူဆပါသလ
ား We don't know about a meeting with Dong San Suu Kyi yet
ဒါနဲ့ပတ်သက်လို့ကတော့အာဆီယံကိုယ်စားဟာစစ်ကောင်စီကိုဘယ်ထိဆွဲဆောင်နိုင်မလဲဆိုတာပဲစောင့်ကြည့်ရမှာပါအခုချိန်ထိတော့စစ်ကောင်စီနေနဲ့ဒါကိုသဘောတူမထားဘူးဆိုတာပဲကျွန်တော်သိထား
ပါတယ်ဆိုတော့အဲ့ဒီသူကလည်းဆီလွတ်မဲ့ကိစ္စကအခုဝန်ကြီးများစီဝေးအဆင့်မှာပြီးသွားမှာလားဒါမှမဟုတ်မကြခင်ကျင်းပမဲ့ထိပ်သီးစီဝေးကများဆုံးဖြတ်ကြဖို့ရှိပါသလ
ား Actually the retreat for sure that according to experts whom I talked to will focus
ကျွန်တော်စကားပြောပြခဲ့တဲ့ကျွမ်းကျင်သူတွေရဲ့အမြင်ကတော့ဒီဝန်ကြီးစီဝေးဟာကိုဗစ်ကိစ္စအပါအဝင်ကျမ်းမာရေးနဲ့တခြားကိစ္စတွေဒေတာရင်းစီးပွားရေးနယ်လန်ထူရေးကိစ္စတွေဆွေးနွေးရမယ်လို့သိရပါတယ်။ဒေါ်ဆတ်စုကြည်နဲ့ပတ်သက်လို့ကတော့တရားရုံးမှာအမှုရင်ဆိုင်နေရတဲ့သူနဲ့တွေ့ခွင့်မပေးနိုင်ဘူးလို့စစ်ကောင်စီကပြောထားတာပါ။အာဆီယံကိုယ်စားကဘလောက်ဆွဲဆောင်နိုင်မလဲဆိုတာကိုပဲကြည့်ရမှာပါ။ကျွန်တော်အမြင်မှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းဟာသူ့ခေါ် soft approach လို့ခေါ်တဲ့အနုနည်းချဉ်းကပ်မှုကိုဆက်လုပ်လိမ့်မယ်ထင်ပါတယ်။ဒီအတွက်သူဟာစစ်ကောင်စီကြီးကဲနဲ့အရင်တွေ့ဆုံပြီးသူတို့အနေနဲ့ကမ္ဘောဒီးယားကိုပေးထိလောက်ခွင့်ပေးမလဲဆိုတာစကားပြောပါလိမ့်မယ
်။ကမ္ဆန်ခင်ဗျားဟာဒီအရေးကိုစောင့်ကြည့်လေ့လာလာတဲ့ဝါရင်ခမာဌာနကတော့အက်ဒီတာတူဖြစ်တယ်။အဲ့တော့ခင်ဗျားရဲ့ပုဂ္ဂိုလ်ရေးအမြင်ကဘယ်လိုရှိပါသလဲ။ကမ္ဘောဒီးယားနိုင်ငံဟာဒီကိစ္စနဲ့ပတ်သက်ပြီးတော့အောင်မြင်မြင်ဝင်ရောက်စည်းစားဆောင်ရွက်ပေးနိုင်လိမ့်မယ်လို့ထင်ပါတယ
်။ A journalist reporting on this issue for many years it seems that
ဒီရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လာခဲ့တဲ့ journalist တယောက်အနေနဲ့ဒီပြဿနာအတွက်ဘာလုပ်မလဲဆိုတဲ့အစီအစဉ်တွေကတော့စစ်ကောင်စီရဲ့သဘောတိုင်ဖြစ်နေမယ်ဆိုတာတွေ့မိပါတယ်အထူးသဏ္ဍာန်ကိုဘယ်သူနဲ့တွေ့ခွင့်ပေးမယ်ဆိုတာလည်းသူတို့အပေါ်မူတည်နေပါတယ်နောက်ပြီးစစ်ကောင်စီကသူတို့လုပ်နေတဲ့နည်းလမ်းဟာကမ္ဘောဒီးယားနိုင်ငံရဲ့အတိတ်ကအတွေ့အကြုံတိုင်းပဲဖြစ်တယ်အဓိပ္ပာယ်ကတော့၁ဒါချိန်ယူရမယ့်ကိစ္စဖြစ်တယ်၂ဟွန်ဆန်ပြောပြနေတဲ့အနုနီးချင်းကပ်မှုဆိုတာကိုလက်ခံမယ်ဆိုတာပါပဲ